မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာမရှိသေးပေမဲ့ယောဂါစောင့်ကြည့်လုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်။ဒါအပြင်ယောဂါပိုကူးစက်ခံရမှုရှိမရှိစစ်ဆေးအတည်ပြုနိုင်ဖို့လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေလည်းပြည်တွင်းမှာအဆင့်သင့်ရှိနေတဲ့အကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကပြောပါတယ်။တစ်ဆက်တည်းလူပေါင်း900နီးပါးလိုက်ပါလာမဲ့အပျော်စီးသင်္ဘောတစ်စင်းမြန်မာနိုင်ငံကိုမက်လာဇန်မှာစိုက်ကပ်မှဖြစ်လို့လိုအပ်တာတွေကိုစီစဉ်ပစ်စင်နေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့သတင်းတောက်စုစုကပြောပြမှာပါရှင်
။ COVID-19 စောင့်ကြည့်တဲ့တန်တရားလူနာမြန်မာနိုင်ငံမှာမရှိသေးပေမဲ့ယောဂါစောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။မနီယာ9နိုင်ရဲ့အထိမှာဆိုရင် COVID-19 ယောဂါနဲ့ပတ်သက်ပြီးတော့တန်တရားလူနာလည်းတစ်မရှိပါဘူး။စောင့်ကြည့်လူနာဖြစ်သမကုသတဲ့လူနာတစ်လည်းမရှိပါဘူး။အခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာတော့ COVID-19 ယောဂါတစ်ခွဲတည်းကမတွေ့ရှိသေးတော့လေ။ကျမတို့ယောဂါစောင့်ကြည့်ကြည့်ရှုခြင်းလုံးဝကျမတို့ဆက်လက်ပြီးအရှင်ဝင်ပြီးတော့စောင့်ကြည့်နေရှိပါတယ်။
အခုလ73ရက်ကနေ18ရက်အထိရန်ကုန်မြို့ကို9ရက်ကြာလာရောက်လည်ပတ်ခဲ့တဲ့အသက်34နှစ်အရွယ်ကိုရီးယားနိုင်ငံသူကို COVID-19 လူနာအဖြစ်နဲ့ကိုရီးယားနိုင်ငံကပြီးခဲ့တဲ့တနင်္ဂနွေနေ့မှာအတည်ပြုခဲ့ပါတယ်။အဲ့ဒီအမျိုးသမီးဟာမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တာကြောင့်သူနဲ့အနီးကပ်နေထိုင်ခဲ့သူ9ဦးနဲ့သူတို့ရဲ့မိသားစုဝင်15ဦးပေါင်း22ဦးတို့ကိုသက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကတိကျထားရှိပြီး14ရက်ကြာစောင့်ချက်ကြည့်ရှုသွားမယ်လို့ပြောပါတယ်။လာမယ့်မတ်လ4ရက်မှာဖူခက်ကနေမြန်မာနိုင်ငံနဲ့ဝင်ရောက်ဆိုင်ကမဲ့အပျော်စီးသင်္ဘောနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပေါင်းဆက်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကဆိုပါတယ်
။မြန်မာနိုင်ငံမှာတော့ဒီအပျော်စီးသင်္ဘောဆိုင်ကမဲ့ကိစ္စကတော့မတ်လ4ရက်နေ့မှာတော့ဆိုင်ကဖို့ဒီ plan တွေတော့ရှိနေတာပေါ့နော်။ဒါတွေကလည်းသူကအခုနေနည်းနဲ့စီမံထားတာမဟုတ်ဘူး6လတစ်နှစ်ကြိုးပြီးတော့ plan လုပ်ထားတဲ့ကိစ္စတွေဖြစ်တယ်။ဒါအပြင်ပတ်သက်လို့ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတွေအဖွဲ့အစည်းတွေကျွန်တော်တို့ပေါင်းဆက်ညှိနှိုင်းပြီးတော့အကောင်းဆုံး plan တွေကိုကျွန်တော်တို့လုံးဆောင်နေပါတယ်ဘယ်တော့ပြောလို့ရပါလဲဒီနေ့ကျမတို့ဝန်ကြီးဌာနအစည်းအဝေးမှာဒါကိုကျမတို့အသေးစိတ်ရှင်းပြပါမယ်အဲ့ဒါကိုကြာရင်ထုတ်ပြန်ပါမယ်
အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုတန်းပေါင်း400နီးပါးပါဝင်ပြီးအသေးစိတ်အချက်အလက်တွေကိုစုံစမ်းနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်မြန်မာနိုင်ငံတွင်းမှာအခုချိန်ထိ COVID-19 ကိုရိုနာယောဂါကူးစက်မှုလုံးဝမရှိသေးပေမဲ့ယောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ်တန်တရားနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုအခုလ20ရက်နေ့ကစပြီးမြန်မာနိုင်ငံထဲမှာပဲစစ်ဆေးအတည်ပြုလာတာပါအခုလိုစစ်ဆေးအတည်ပြုနိုင်မှုအတွက်လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလုံလောက်အောင်စုထားပြီးလက်ရှိအချိန်မှာဓာတ်ခွဲနမူနာပေါင်း1000ချို့ကိုစစ်ဆေးနိုင်မှုအတွက်အဆင်သင့်ဖြစ်နေပြီလို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကပြောပါတယ်
အမားတို့ကတော့စစ်ဆေးနဲ့ reagent တွေကိုလုံလောက်အောင်စုထားတယ်။နောက် PPE ပေါ့နော်။အဓိကအမားတို့ကဟိုဒီတိုင်းကင်တွေလို့မြင်ရတဲ့အကြောင်းလို့ personal protective equipment PPE ကိုအပြည့်အစုံဝတ်ပြီးတော့မှကင်တွေရတဲ့အကြောင်း PPE တွေကိုစုထားပါတယ်။ sample run ပို့လဲဟိုလက်ရှိမှာတော့အဲဒီ case ပေါင်းပေါ့နော်1000ဆော် run နိုင်အောင်အမားတို့လက်ထဲမှာ reagent တွေရှိနေပါတယ်ဟုတ်။
ကျမရင်နဲ့အာကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမရင်နဲ့အာကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂါကာကွယ်ရေးကျမရင်အသိပညာပြီးနှူစော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း36နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 25ရက်မနက်ပိုင်းစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ4ဦးရဲ့စာရင်းကိုပါထည့်ထွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း2500ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်